ကယားပြည်နယ်မှာစစ်ဘေးကနေပြီးတော့ထွက်ပြေးနေသူတွေအစုလိုက်တပ်ဖြတ်ခံရတာကိုကြည့်မယ်ဆိုရင်လုံခြုံရေးအာမခံချက်မရှိတာကိုပြသနေတယ်လို့ကရင်နီအမျိုးသမီးအစည်းအရုံး KNWO ကပြောကြားလိုက်ပါတယ်ဖရူဇိုမြို့နယ်ထဲမှာ Save the Children အဖွဲ့ကဝန်ထမ်းတွေရဲ့မော်တော်ယာဉ်အပါအဝင်အရက်သားယာဉ်နှံအပေါ်မှာစစ်တပ်ကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့စီရေးကတင်းမာနေစေဖြစ်ပါတယ်။ကယားပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုမဆုမြင့်မွန်ကတင်ပြပေးထားပါတယ်
။ကယားပြည်နယ်ဖရူဇိုမြို့နယ်မှာစစ်ဘေးဒုက္ခသည်တွေပါလာတဲ့ယာဉ်နှံအပေါ်စစ်တပ်ကတိုက်ခိုက်ခဲ့မှုအတွင်ကုလသမဂ္ဂရဲ့ကလေးသင်ငယ်များကူညီဆောင်ရှောက်ရေး Save the Children အဖွဲ့ကဝန်ထမ်းနှစ်ဦးသေဆုံးသွားသလားဆိုတာကိုဒေသခံတွေအတည်ပြုနိုင်ဖို့စူးစမ်းနေကြပါတယ်။စစ်တပ်ဘက်ကတိုက်ခိုက်ခဲ့မှုအတွင်းမီးလောင်နေတဲ့ကားတွေကလောင်ကျွမ်းနေတဲ့အလောင်းတွေမှာသူတို့ပါသလားဆိုတာလိုက်ပြီးစုံစမ်းနေကြဆဲဖြစ်တယ်လို့ကရင်ပြည်အမျိုးသမီးအစည်းအရုံး KNWO ကဒေသခံအမျိုးသမီးတူကပြောပြပါတယ
်ဒီကားကတော့မီးရှို့တဲ့အထဲမှာပါသွားတော့ဗောနော်အဲတိုးတော်ဒီဝထန်းနှစ်ယောက်ဗောနော်ဒီဝထန်းနှစ်ဦးကဒီပျောက်ဆုံးနေတဲ့အပေါ်မှာဒီမီးရှို့တဲ့အထဲမှာပါသွားတယ်မပါသွားဘူးအဘယ်ဟိုရောက်နေလဲဆိုတာကတော့ဒါအတိအပြည့်ချက်ကတော့မသိရသေးဘူ
းဖရူဆိုမျိုးနယ်တဲ့ကမိုးဆိုးချေးရွာနာမှာ Save the Children အဖွဲ့ကလူသားချင်းစာနာမှုအကူအညီပေးဖို့သွားတဲ့ဝန်ထမ်းတွေရဲ့မော်တော်ကတိုက်ခိုက်မိရှုခံရပြီးတော့ဝန်ထမ်းနှစ်ဦးပျောက်ဆုံးနေတယ်ဆိုတာကို Save the Children အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။စစ်တပ်ကကားတွေကိုအတင်းတားဆီးပြီးတော့တချို့ကိုဖမ်းဆီးကျန်သူတွေကိုတပ်ဖြတ်အလောင်းတွေကိုမိရှုခဲ့တယ်ဆိုတဲ့သတင်းတွေကိုအဖွဲ့ကရရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မီးလောင်ပျက်စီးနေတဲ့ကားတွေထဲမှာမီးလောင်နေတဲ့ရုပ်အလောင်းတွေတွေ့ရှိခဲ့ပါတယ်။ကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်38ယောက်ချက်မနည်းကိုစစ်တပ်ကတိုက်ခိုက်ခဲ့တဲ့အပေါ် Save the Children အဖွဲ့ကအပြစ်တင်ထားပါတယ်။အခုလိုတိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကတော့ဒါဟာအဓိပ္ပာယ်မရှိတဲ့ဆွဆွဲချက်ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOE ကိုအခုလိုပြောပါတယ်
။အဲဒီသူဆိုဘက်မှာကျွန်တော်ကားခုနှစ်စီးနဲ့ကျွန်တော်ရောင်းအောင်တနေရာနဲ့ဒီကြွားနေတာရှိတယ်။အဲ့တော့ကျွန်တော်ရက်တန့်ဖို့အတွက်ရက်တန့်တယ်စစ်စေးရံတွေရက်တန့်ခိုင်းတယ်ရက်တန့်ခိုင်းတဲ့နေရာမှာမရက်တန့်ဘူးရက်တန့်မယ်နဲ့အဲ့ဒီသူကားဘွားလည်းလက်နဲ့ငယ်နဲ့ပြစ်တယ်ကျွန်တော်တို့ဆီကလည်းပြန်လည်းပြစ်ခတ်တယ်အဲ့ဒီဟာပြင်သူအနောက်တောင်ဘက်လောက်ကဘေးကနေပြီးလည်းကျွန်တော်ပြစ်ခတ်တဲ့အားရှိပါတယ်ဒီကနေပြီးတဲ့ဒါအကျန်းတဲ့30လောက်ကကျွန်တော်လူတွေကြောက်ဖို့တော့ပြစ်ခတ်ထားတာရှိတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒီရေနေကိုမရက်တန့်တဲ့ရေနေကိုပြန်လည်းပြစ်ခတ်ခဲ့တယ်လက်နက်ကြီးနဲ့ပြစ်ခတ်ခဲ့တာလည်းရှိတယ်ဒါကြောင့်မလို့တချို့ကားတွေနီးလောင်တာရှိတယ်။အဲ့မှာ25ဦးအသက်ကျေဆုံးတယ်။25ဦးရဲ့မှာလည်းကလေးတယောက်မှမပါပါဘူး
။ကရင်ပြည်အမျိုးသားခုခံကာကွယ်ရေး KNDF အဖွဲ့ဘက်ကတော့တေဆုံးသွားသူတွေဟာစစ်ဘေးဒုက္ခသည်အရက်သားတွေဖြစ်ကြတယ်လို့ပြောကြားထားပါတယ်။စစ်ကောင်စီအနေနဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဖုံးကွယ်ဖျောက်ဖျက်ဖို့ကြိုးစားနေတာလို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်။
အဲ့ဒီမျိုးချူပီးတဲ့ညမှာပဲစစ်ကောင်စီကဒီကြွာသားတွေမှာတနပ်ပါတယ်ဆိုတဲ့ဟာကိုစာပါလောက်ပြီးပြောနေတာရှိတော့ဗောဒါတခုနောက်တခုကအခင်းဖြစ်တဲ့ညမှာဒီစက်တွေကိုအစမဆောက်ဖို့စစ်ကောင်စီကကြိုးစားနေတယ်ဆိုတာလည်းကျွန်တော်တို့အချိန်မီပြန်မလဲကြုံရပါတယ်ကြာကျွန်တော်တို့လောင်းနေတဲ့လူမရအောင်လုပ်နေတာတခုရဲ့နောက်ဒီလူတွေဆက်လူတွေဟောတနပ်နဲ့အဆုံးဖြစ်ချင်ခုံကိစ္စတွေကိုဖုံးပြီးပြူစားနေတာလीအဲ့ဒီမျိုးတွေကျွန်တော်တွေးရတယ်ကြာနောက်ပါလဲအုံကဲတက်စီဘူးတွေကိုကုနာစီကောင်စီကဖန်တင်လို့ဖောက်ဖို့သူသားတွေကကျွန်တော်တို့ဒီတက်တွေကြီးဖောက်ဖို့ကြိုးစားနေတာကျွန်တော်တို့တွေ့ရတယ်ဗ
ျဖရူဆိုမျိုးနယ်ဘက်ကိုစစ်တပ်ကအဓိကထိုးစစ်ဆင်နေပုံရတယ်လို့လည်းသူကပြောပါတယ်လွိုက်ကော်မျိုးနယ်ထဲမှာလည်းနေအိမ်တွေကိုစစ်တပ်ကဝင်ရောက်စီးနှင်ရှာဖွေမှုတွေနေတိုင်းလိုလုပ်နေတယ်လို့ပြောပါတယ်အခုလိုတိုက်ပွဲတွေစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာထွက်ပြေးနေကြရပါတယ်စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေကြရသူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာကိုကြည့်ရင်လုံခြုံရေးအရာအာမခံချက်မရှိတာပြနေတယ်လို့ကရင်ပြည်အမျိုးသမီးအစည်းအရုံး KNWO ကပြောပါတယ်
။သွားလာတဲ့အခါမှာပဲဖြစ်ဖြစ်ဒီကျွန်တော်ဒီစစ်ဆောင်တဲ့အခါမှာပဲပြင်းနေရတဲ့အခါမှာဖြစ်လုံခြုံမှုမရှိဘူးပေါ့နော်လုံခြုံမှုမရှိတဲ့အတွက်ကြောင့်မလို့ခုနပြောတဲ့ဒီပေါ့နော်စစ်ကောင်စီနဲ့ကျွန်တော်တို့စစ်ပြေးနေရင်းနဲ့ဒီစစ်ကောင်စီနဲ့တိုးပြီးတော့ဒီလိုမျိုးတပ်ဖြတ်တာခံရတာပေါ့နော်ခုနပြောတဲ့ကျွန်တော်တို့စစ်ဆောင်တွေအစုလိုက်အပြုံနဲ့ပေါ့နော်တပ်ဖြတ်မှုအပေါ်မှာဒါတွေကမြို့သမီးခွေရပဲပြောပြောကလေးခွေရပြောပေါ့နော်ဒါတွေကအလုပ်ကအခုရေချူပေါက်ခံရတယ်ဆိုတာထဲကိုပို့နေပါတယ်ပေါ့နော်
။ခရီးပြည်နေတဲ့မှာစစ်ဘေးလွတ်ရာထွက်ပြေးနေကြရသူတောင်းတဲ့ချီရှိနေပြီးတော့စောင်းတွင်းကာလမှုအနှွေးတွေတွေစောင်းတွေဆန်စီစားစတဲ့ကုန်ချောက်တွေလည်းလိုအပ်နေကြတယ်လို့သူကပြောပါတယ်။စစ်တပ်ဘက်ကတားဆီးစစ်ဆေးမှုတွေလုပ်နေတဲ့အတွက်ဒုက္ခသည်တွေစီအကူအညီရောက်နိုင်ဖို့လည်းအခက်အခဲစိန်ခေါ်မှုတွေရှိနေပါတယ်ရှင်။